အမေရိကန်ပြည်ထောင်စုရဲ့ဇူလိုင်လ4ရက်လွတ်လပ်ရေးနေ့ဟာဆိုရင်အများပြည်သူအားလိုက်ရဲ့အဖြစ်သတ်မှတ်ပြီးမိသားစုတွေမိတ်ဆွေတွေနဲ့အတူအသားကျင်စားကြမိရောင်စုံမိရှုမိသားတွေပြစ်လွတ်တာတွေကိုကြီးစုကြတာဟာအစဉ်အလာတစ်ခုဖြစ်ပါတယ်ဒါပေမဲ့ကိုဗစ်ကာယောဂါကြောင့်ကုန်ပစ္စည်းထုတ်လုပ်ပြန်ပြမှုအခက်အခဲတွေဆက်လက်ကြုံတွေ့နေရတာကြောင့်ဒီနှစ်တချို့မြို့ကြီးတွေမှာမီးရှို့မီးပန်းတွေပြစ်လွတ်ဖို့အခက်အခဲကြုံတွေ့နေကြရပါတယ်။အဲရီဇိုနာပြည်နယ်ဖိုနစ်မြို့မှာဆိုရင်လည်းမီးရှို့မီးပန်းတွေအလုံးလောက်အချိန်မီမရတဲ့အတွက်ကြောင့်လွတ်လပ်ရေးနေ့အခမ်းအနားမှာမီးရှို့မီးပန်းပြစ်လွတ်တဲ့အစီအစဉ်၃ခုကိုရုပ်သိမ်းလိုက်ရပါတယ်။တနင်္ဂနွေလုံးမှာတရုတ်နိုင်ငံကပေးပို့တဲ့သင်္ဘောထဲမှာရှိနေတဲ့အတွက်ကြောင့်ကန်ဆာစီနယ်အော်တဝါမြို့မှာလည်းမီးရှို့မီးပန်းလွတ်တဲ့အစီအစဉ်ကိုအခုလွတ်လပ်ရေးနေ့အစားလာမယ့်အမေရိကန်အလို့သမားနေ့စက်တင်ဘာလ9ရက်နေ့ကြာမှပြုလုပ်ဖို့ရွှေ့ပြောင်းလိုက်ရပါတယ်။တင်မောတင်ပို့ကတွေကလည်းဈေးကြီးကုန်ရောင်းတဲ့2019ခုနှစ်ကကုန်တစ်တာတစ်လုံးကိုဒေါ်လာ1000နီးပါးရှိရာကနေဒီနှစ်မှာတော့3600လောက်ကိုဈေးထောင်တက်သွားတယ်လို့အမျိုးသားမီးရှို့မီးပန်းအသင်းကိုယ်စားလှယ်က VOA ကိုပြောပါတယ်ခင်ဗျာ။